မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့အတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်။ကိုကန့်ကငွေလိမ်ကိုင်းတမားတွေကိုဖမ်းဆီးပြီးတော့စစ်ကောင်စီကတရုတ်ဆိုရလက်ထက်ကိုလွှဲပြလိုက်ပါပြီ။ထိုင်းဘရင်စနစ်ကိုမဝေဖန်ဖို့အတွက် Move Forward Party ကိုတရားရုံးကနေဖိအားပေးလိုက်ပါတယ်။တီရီလင်ကနိုင်ငံမှာတော့စီးပွားရေးကျက်တယ်လို့လူတောင်းနဲ့ချီဆန္ဒပြကြပါတယ်။ဘီလီယံနာစီးပွားရေးတမကြီးမလေးရှားနိုင်ငံရဲ့ဘရင်သစ်ဖြစ်လာပါပြီ။ဒီလိုထူးခြားတဲ့အာရှတလွားသတင်းများအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ဆော့ဖူပါပါ။မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုနေတဲ့သူတွေကိုအချိန်နဲ့တပြေးညီအကူအညီတွေပေးနိုင်ဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးကအကြမ်းဖက်မှုတွေရပ်တန့်မှုလုပ်တယ်လို့အာဆီယံကတိုက်တွန်းလိုက်ပါတယ်။ဒီခေတ်တဲ့တရင်ပတ်ကုန်ပိုင်းကလာအိုနိုင်ငံမှာကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေအစည်းအဝေးပြီးအားလုံးသဘောတူထုတ်ပြန်ချက်တရားထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာအရေးဖြစ်ရှင်းဖို့အတွက်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုဆက်လက်ကင်ဆွဲသွားမှာဖြစ်ကြောင်းနဲ့အဲ့ဒီအချက်တွေထဲမှာလူသားချင်းစာနာမှုအကူအညီပေးရေးဆိုတဲ့အချက်ကိုအဓိကထားပြောခဲ့ကြပါတယ်။ဒီအစည်းအဝေးကိုစစ်ကောင်စီကနိုင်ငံကြီးဝန်ကြီးဌာနခိတ္တအမြဲတမ်းအတွင်းဝင်ဒေါ်မာလာတန်ထိုက်ကိုတက်ရောက်ခွင့်ပြုခဲ့ပါတယ်ခင်ဗျာ။ကြပြန်းလို့ခေါ်တဲ့ online ငွေလိမ်ကိုင်းရဲ့နောက်ွယ်မှာပါဝင်ပတ်သက်နေတဲ့ကိုကန့် data ခေါင်းဆောင်ပေဆောက်ချိန်အပါဝင်10ဦးကိုမြန်မာနိုင်ငံကနေတရုတ်နိုင်ငံလက်ထဲကိုလွှဲပြောင်းပေးလိုက်ပါတယ်။ပေဆောက်ချိန်ရဲ့သားနဲ့သမီးအပါဝင်10ဦးကိုတရုတ်နိုင်ငံပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြည်ခဲ့တဲ့နှစ်ဒီဇင်ဘာလ10ရက်နေ့မှာဖမ်းဝရန်ထုတ်ထားတာဖြစ်ပါတယ်။ဖမ်းဝရန်ထုတ်ပြီးရက်ပေါင်း90အတွင်းမှာစစ်တပ်ကဖမ်းဆီးပြီးတော့တရုတ်ဘက်ကိုလွှဲပေးလိုက်တာပါ။အခုဖမ်းခံရတဲ့သူတွေထဲမှာစစ်ကောင်စီလက်အောက်ခံကိုကန့်ပြည်သူစစ်ခေါင်းဆောင်နေလဲပါပါတယ်။တရုတ်ဖမ်းရန်ထုတ်ထားတဲ့သူတွေကိုစစ်ကောင်စီကဖုံးဝတ်ပီးထားတယ်လို့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်တွေဘက်ကထုတ်ပြန်လာပြီးနောက်မှာပဲစစ်ကောင်စီကလည်းကိုယ်တိုင်ဖမ်းပြီးတော့တရုတ်လက်ထဲအပ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာလူကြိုက်များတဲ့ Move Forward Party အနေနဲ့ဘရင်စနစ်နဲ့ပတ်သက်လို့တင်းကြပ်ပြဌာန်းထားတဲ့ဥပဒေတွေပြင်ဆင်နိုင်ရေးကြိုးစားနေတာကိုရပ်တန့်ကနေရပ်ဖို့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေအမိန့်ချမှတ်လိုက်ပါတယ်။လူငယ်နိုင်ငံရေးသမားပီတာလင်ကာရွန်ရာဦးဆောင်တဲ့ Move Forward Party ဟာထိုင်းစစ်တပ်ရဲ့လဝက်ကြီးအုပ်ချဲ့နေတာတွေကိုလျှော့ချဖို့ထိုင်းဘရင်စနစ်ပေါ်ဝေဖန်နေတဲ့သူတွေကိုထောင်ဒဏ်ချမှတ်နိုင်တဲ့ဥပဒေတွေပြင်ဆင်ဖို့ဆိုတဲ့ကြွေးကြော်သံတွေနဲ့ကြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့တာဖြစ်ပါတယ်။အဲ့ဒီကြွေးကြော်သံတွေဟာဖွဲ့စည်းပုံနဲ့မကိုက်ညီသလိုထိုင်းနိုင်ငံရဲ့ဘရင်စနစ်ကိုချိန်ချောက်နေတယ်ဆိုပြီးတော့ဖွဲ့စည်းပုံခြေကံဥပဒေတရားရုံးကနေတရားစီရင်ခဲ့တာဖြစ်ပါတယ်။ဒီဘရင်စနစ်နဲ့ပတ်သက်လို့ဝေဖန်ပြောဆိုတာရေးသားတာထုတ်ဝေတာဒါမှမဟုတ်ကြော်ညာတာဘဲပုံစံနဲ့မှမလုပ်ဖို့ပါတီကိုအမိန့်ပေးခဲ့တာဖြစ်ပါတယ်။အမိန့်ချမှတ်ထားတာကိုမနာခံဘူးဆိုလို့ရှိရင်တော့အရေးယူခံရမယ်လို့လည်းတရားရုံးကပြောဆိုထားပါလိမ့်ခင်ဗျာ။တီရီလင်ကာနိုင်ငံမှာတော့စီးပွားရေးကြက်တဲနေတဲ့ချာအစိုးရကအခွန်အခတွေအစမတန်တိုးကောက်နေတာပေါ့လူတောင်းချီအင်္ဂါနေ့ကလက်မပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်မြို့တော်ကိုလံဘိုမှာဆန္ဒပြကြတဲ့လူအုပ်ကြီးကိုရဲတပ်ဖွဲ့ကလည်းမျက်ရည်ရိုပုံနဲ့မီးတပ်ပိုက်တွေတုံးပြီးတော့ဖြိုခွင်းခဲ့ပါတယ်အဲ့ဒီဆန္ဒပြပွဲကိုအင်အားကြီးအထိုက်ခံပါတီ United People Power Party ကဦးဆောင်ခဲ့တာပါတီရီလင်ကာအစိုးရဟာတရုတ်စီကနေအကြွေးတွေပြီးပြီးတော့2022ခုနှစ်မှာဒေဝါလီခံလိုက်ရတာဖြစ်ပါတယ်အဲ့ဒီလိုဒေဝါလီခံလိုက်ရပြီတဲ့နောက်မှာတော့တိုင်းပြည်ထဲမှာလူနေမှုစရိတ်တွေကကြီးအခွန်အခတွေကများတာကြောင့်နိုင်ငံတွင်းမှာနေတဲ့ပြည်သူ22တန်းဟာအငတ်ဘေးကိုဥတည်နေရပြီလို့အတိုက်ခံပါတီခေါင်းဆောင်ကလည်းပြစ်တင်ဝေဖန်လိုက်ပါတယ်ခင်ဗျာအသက်65နှစ်အရွယ်ဘီလီယံနာစီးပွားရေးသမားကြီးဆူတန်အီဘရာဟန်ဟာမလေးရှားနိုင်ငံရဲ့ဘရင်အသက်ဖြစ်လာပါတယ်ကျန်းသက်စာကျင်းစုပွဲနဲ့နန်းတက်ပွဲအခမ်းအနားကိုပြီးခဲ့တဲ့ဗုဒ္ဓဘုရင်မှာကျင်းပပါတယ်မလေးရှားတပ်ဦးစက်မိုင်းဘရင်စနစ်ဟာတခြားဘရင်စနစ်တွေနဲ့မတူပါဘူး။တော်ဝင်မိသားစု60မှာပါတဲ့သူတွေဟာဘရင်အဖြစ်9နှစ်တာအလှည့်ကျတာဝန်ထမ်းဆောင်ကြရတာပါ။အခုနန်တက်လာတဲ့ဆူတန်အီဘရာဟန်ကတော့18ရောင်မြောက်ဘရင်ဖြစ်ပါတယ်။သူဟာတိုင်းပြည်ရဲ့အချမ်းသာဆုံးတတိယထေကတယောက်ဖြစ်တယ်လို့နိုင်ငံရေးနဲ့ပတ်သက်လို့လည်းပွန့်ပွန့်လင်းလင်းဝေဖန်ပြောဆိုတတ်တဲ့သူတယောက်ဖြစ်တယ်လို့သတင်းကဖော်ပြပါတယ်။သူဟာပိုင်ဆိုင်မှုတွေကိုလျှို့ဝှက်မထားတတ်ပဲကိုယ်ပိုင်ရက်လီရင်နဲ့အပြင်ကိုယ်ပိုင်စစ်တပ်ပိုင်ဆိုင်တဲ့အထိချမ်းသာတဲ့သူတဦးဖြစ်ပါလေခင်ဗျာ။